ထိုင်းနိုင်ငံမှာတော့အတိုက်အခံပါတီဝင်44ဦးကိုစုံစမ်းစစ်ဆေးနေတယ်လို့အဂတိလိုက်စာမှုတိုက်ချဲ့ရေးကော်မရှင်ကပြောလိုက်ပါတယ်။စစ်ဆေးခံရသူတွေက25ယောက်ဟာလက်ရှိလွှတ်တော်မှတ်တွေဖြစ်ကြပြီး44ယောက်လုံးဟာဖြတ်သိမ်းခံခဲ့ရတဲ့ Move Forward ပါတီမှာအရင်ကပါတီဝင်တွေဖြစ်ခဲ့ကြပါတယ်။ဒီ44ယောက်ထဲကတချို့ကပဲတယောက်ချင်းစီခေါ်ယူစစ်ဆေးနေတာဖြစ်ကြောင်းနဲ့စုံစမ်းစစ်ဆေးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တယ်လို့ကော်မရှင်ဒုအတွင်းမှုချုပ်ဆလုတ်ဖွန်လမ်ဖန်ကရိုက်ဒါစတင်ထဏာကိုပြောခဲ့ပါတယ်။အချက်နဲ့စုဆောင်တဲ့အစင်ပဲရှိသေးပြီးဘသူ့ကိုမှပုံမှန်တဲ့အမှုမဖွင့်သေးပါဘူးလို့လည်းသူကဆက်ပြောပါတယ်။တကယ်တော့ထိုင်းနိုင်ငံမှာဘရင်စနစ်ကိုဝေဖန်ရင်ရာဇဝတ်မှုမြောက်တဲ့ဥပဒေပုံမှန်112ကိုမပြင်ဆင်ပဲဆိုတဲ့ကိစ္စကြောင့်ဒီ Move Forward ပါတီရှေ့သူချီပါတီကိုဖျက်သိမ်းဖို့ဖွဲ့စည်းပုံတရားကဆုံးဖြတ်ခဲ့လို့ပါတီဖျက်သိမ်းခဲ့ရတာဖြစ်ပါတယ်ခင်ဗျ။